ရုရှားနိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ပြီးတည်င်းမှဖြန့်ချီရဲဆိုတဲ့ဆူဆွဲချက်နဲ့ထင်ရှားတဲ့ရုရှားအတိုက်ခံတူကိုအနာဝိုင်းဒီကတောက်ကြနေမှာဖမ်းဆီးခဲ့ပြီးအမှုဖွင့်ပြီးတော့ယမန်ယူချုပ်ထားလိုက်တယ်လို့ AP သတင်းတပုတ်မှာရေးထားပါတယ်။ဗလာဒီမီယာကာရာမူဇာဂျူနီယာကိုဇွန်လ12ရက်နေ့အထိချုပ်ထားဖို့မော်စကိုမြို့တရားရုံးတစ်ခုကညွှန်ကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်အောက်လွတ်တော်မှာမတ်လ15ရက်နေ့ကပြောခဲ့တဲ့မိန့်ခွန်းနဲ့ကာရာမူဇာကယူကရိန်းစစ်ဘက်ကိုပြစ်တင်ရှုတ်ချခဲ့တဲ့ပေါ်တရင်မှဖြန့်ချီရဲဆိုတဲ့စွဲချက်နဲ့ဖမ်းဆီးတရားစွဲဆိုထားတာလို့ရှေ့နေဖြစ်သူဗာဒင်ပရိုကိုရော့ဖ်ကသတင်းတော့တွေကိုပြောပါတယ်။ကာရမူဇာကတော့စွပ်စွဲချက်တွေကိုပယ်ချထားပါတယ်။ရုရှားခြေဆိုင်တီးခြားလွတ်လပ်တဲ့ထိတန်းသတင်းဌာနဖြစ်တဲ့မီဒူဇာအွန်လိုင်းသတင်းဌာနရဲ့ထုတ်ဝေသူကောင်းဖြစ်ပြီးရုရှားစစ်ရောက်ကိုဝေဖန်ပြောဆိုလေးရှိတဲ့အီလီယာခရော့စီချစ်ကိုလည်းအလားတူစွပ်စွဲချက်တွေနဲ့တရားစွဲထားတယ်လို့ရုရှားသတင်းမီဒီယာတွေကဖော်ပြကြပါတယ်။ယူကရိန်းကိုရုရှားကြီးကျော်တိုက်ခိုက်တဲ့အပေါ်ပြည်နယ်ဝေဖန်သူတွေကိုရုရှားအနာဘက်တွေကအပြင်းထန်နေနေတာမှာအစိုးရကိုအပြင်းထန်ဝေဖန်လေးရှိတဲ့ထင်ရှားသူတွေလည်းပါလာတာပါ။ဖေဖော်လနှစ်ဝိုင်းမှာယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးတိမ်မကြခင်မှာပဲရုရှားစစ်ဘက်နဲ့ပတ်သက်ပြီးသတင်းမှဖြန့်ချီတယ်လို့ဆိုတော့ကိုရာဇမှုမြောက်တဲ့လူရဖြစ်ဥပဒေပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေရပြစ်မှုကျူးလွန်ကြောင်းတရားဝန်ကဆုံးဖြတ်ရင်ထောင်ဒဏ်15နှစ်ထိချမှတ်ခံရနိုင်ပါတယ်။အခုချိန်ထိဆိုရင်ကျူးကျော်စစ်နဲ့ပတ်သက်လို့ဒီဥပဒေရတရားစွဲခဲ့တဲ့အမှုပေါင်း32မှုရှိပြီလို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။